မြန်မာနိုင်ငံသားတွေပါဝင်ရွှေပြောင်းလုပ်သမားတွေကြီးကျွန်လို့ခိုင်းစေခံရမှုတွေနဲ့ဆက်နွယ်နေတဲ့တရားဝင်ငါးဖန်လုပ်ငန်းတွေကိုပူးပေါင်းနေနေမှုအင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတို့ကြားဒီကနေ့ပဲသဘောတူညီချက်ရရှိခဲ့ကြပါတယ်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာကျင်းပနေတဲ့အာရှအာဖရိကထိပ်သီးညီလာခံအတွင်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာတို့တီးတန့်တွေ့ဆုံရမှာသဘောတူညီမှုရခဲ့ကြတာပါခေါင်းဆောင်နှုတ်ဦးရဲ့တွေ့ဆုံမှုအတွင်းရင်းရင်းနှီးနှီးဆွေးနွေးနိုင်ခဲ့ပြီးတက်တနာကိုဖြစ်ရှင်ပုံမှန်ဆောင်ဆရာတွေရှိနေတယ်ဆိုတာကိုလည်းလက်ခံခဲ့ကြတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးဌာနကပြောဆိုခဲ့ပါတယ်အင်ဒိုနီးရှားရေပိုင်နယ်အတွင်းထိုင်းနိုင်ငံရဲ့ငါးဖက်လုံငန်းတွေကတရားမဝင်လုပ်ရက်တွေပါဝင်ဥပဒေမဲ့လုပ်ရက်တွေကြောင့်အင်ဒိုနီးရှားနိုင်ငံဟာနှစ်စဉ်ခန့်မှန်းကြီးဒေါ်လာသန်းပေါင်း1000လောက်ဆုံးရှုံးနေတယ်လို့လည်းခန့်မှန်းထားကြတာပါအင်ဒိုနီးရှားနိုင်ငံကလူသူအရပေါက်နေတဲ့ကျွန်းတွေကငါးလုံငန်းတွေမှာလည်းမြန်မာနိုင်ငံသားတွေပါဝင်ရွှေပြောင်းလူသမားတွေကိုလောက်ကလာတာမပြေပဲနှစ်ပေါင်းများစွာကျွန်းတွေခိုင်းစရာတွေရှိနေတာကိုမချသေးရင်ကပဲစုံစမ်းတွေ့ရှိထားတာဖြစ်ပါတယ်ရွှေပြောင်းနေထိုင်သူတွေအရေးဆောင်ရွက်ပေးနေတဲ့နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ IOM ကတော့အင်ဒိုနီးရှားနိုင်ငံကကျွန်းတွေပေါ်မှာဥပဒေမဲ့ငါးဖက်လုံငန်းရှင်တွေစွန့်ပစ်ထားတဲ့လူသမား4000လောက်ထိရှိနေတယ်လို့လည်းခန့်မှန်းထားတာပါဥပဒေမဲ့ခိုင်းစစ်ခံခဲ့ရတဲ့ရွှေပြောင်းလူသမားတွေနဲ့ပတ်သက်လို့ဒရင်တွေအကြီးကျယ်ထွက်ပေါ်လာပြီးနောက်မှာတော့မြန်မာထိုင်းကမ္ဘောဒီးယားနဲ့လာအိုဆွေးရတွေကသက်ဆိုင်ရာလူသမားတွေကိုပြန်လည်ခေါ်ယူနိုင်မှုနဲ့လူမောင်းခိုးသူတွေအဖြစ်တန်လျက်ရှိသူတွေကိုအရေးယူနိုင်မှုကြိုးပမ်းမှုတွေလည်းပေါ်ပေါက်လာနေပါတယ်